မြမပြည်နေရအနှံ့ပြမှာမိုးကြီးနေလို့ပြည်နေနဲ့တိုင်းကိုကူမှာရေဘေးအန္တရာယ်တွေကြုံနေရပါတယ်ရေဘေးတန်းကြောင့်လောလောဆယ်တေဆုံးသူ2ဦးရှိပြီးနိုင်ငံတော်ရေဘေးတင့်သူပေါင်းတသိန်းကျော်ရှိနေပါပြီအာနာဘယ်နေဘက်ကကူညီရာတွေရှိနေတယ်ဆိုပေမဲ့လည်းထိတိရရောက်မကူညီနိုင်ပဲဖြစ်နေပါတယ်ဒီအကြောင်းအသေးစိတ်ကိုကိုကျော်အောင်လင်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အခုဇူလိုင်လဇန်းကလေးကစပြီးတော့မြန်မာနိုင်ငံတဝမ်းမှာမိုးတွေကြီးနေတာပါမိုးတွေအဆက်မပြတ်ရွာတယ်မြစ်ရည်ချောင်းရည်တွေမြင့်တက်ပြီးတော့ရှမ်းတယ်မြမပြည်ထက်ပိုင်းမှာဆိုရင်စကိုင်းတိုင်းအလဲပိုင်းမှာဆိုရင်မကွေးတိုင်းအောက်ပိုင်းမှာဆိုပဲခူးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့အေရဝတီတိုင်းတွေမှာရေဘေးအန္တရာယ်တွေကြုံနေရတာပါလောဆယ်နိုင်ငံတဝမ်းရေဘေးလွရာရွှေပြောင်းနေထိုင်ရတဲ့အိမ်ဆောင်စုပေါင်း 3,000 ကျော်ရှိနေပါပြီမြမပြည်အလဲပိုင်းမကွေးတိုင်းမှာတော့ထိခိုက်ပျက်စီးမှုတွေတော်တော်များပါတယ်မင်းဘူးဒေတာတခုထဲမှာကိုပဲလူ 9,000 လောက်ကိုရေဘေးလွရာရွှေပြောင်းပေးထားပြီးအဲ့ဒီမှာယာယီတဲတွေတရာစင်လောက်နဲ့ရေဘေးရှောင်နေကြရတာပါရေဘေးဒုက္ခတဲ့တူကတော့သူ့ရဲ့အခက်ခဲကိုရှင်းပြပါတယ
်ရာနေရတာရှင်းတော့မကြည့်ဘူးလူမကြည့်ကဒီလိုလေးဒီကြည့်တတ်တာနဲ့ဟိုကိုဒီမိသားစုဆောက်နေခွာပြရတယ်အဲ့လိုလေးလိုက်လိုက်ခွာပြနေတာပေါ့
ရေဘေးကယ်ဆယ်ရေးစခန်းရောက်ဒုက္ခတဲ့တွေကိုအာနာပိုင်တွေကတူကိုကြက်400ထောက်ပံ့ကြီးပေးပါတယ်အစိုးရကပေးတဲ့ထောက်ပံ့ခြင်းနဲ့မလောက်ငါလို့ရက်တည်ရေးအတွက်ရေဘေးဒုက္ခသည်တွေနီလန်းမျိုးစုံရှာဖွေနေကြပါတယ်။လက်တကမ်းမှာပဲရှိနေတဲ့ရေတွေတဲကပဲဝင်ငွေရအောင်ဘလို့လုပ်နေရတယ်လဲဆိုတာကိုဒုက္ခသည်မျိုးသမီးတူကရှင်းပြပါတယ
်။ဟိုမိသားစုစားဖို့တောက်ဖို့ရေဟိုဒီရေလေးကြတော့ငါလေးထိုးတယ်။တနေ့တာတနေ့တော့ဥရီတဲကိုလောကားလေးနဲ့ကိုငါထိုးပြီးစားရတယ်
။ရေဘေးတန်တင့်သူတွေကျမ်းမာရေးမထိခိုက်ရအောင်ရေတောက်သုံးမှုနဲ့အစားအစာတွေကိုတတ်မှတ်ရှင်းရှင်းစားတောက်နေထိုင်ကြဖို့ဆိုအကသတိပေးနှိုးဆော်ထားပေမဲ့လည်းရေဘေးဒုက္ခတွေအတွင်းမှာတော်တော်များများဖြားနိုင်နေကြပါတယ်။ဒေသဆိုင်ရာကျန်းမာရေးဌာနတွေကလည်းလုံလောက်တဲ့ကုသမှုတွေမပေးနိုင်ကြပါဘူး။အရင်မိသက်တပ်ဖွဲ့ကလည်းရေဘေးမှာဝင်ပြီးတော့ကူညီနေရပါတယ်။မင်းဘူးဒေသမှာရေဘေးဒုက္ခတွေယာယီစခန်းတွေဖွင့်တဲ့ပထမအဆုံးရက်မှာကိုပဲနေမကောင်းဖြစ်နေသူ30လောက်ရှိတယ်လို့မိသက်ရာရှိတူကပြောပါတယ
်။ဒီနောက်ထပ်အမှတ်3ရက်ကွက်မှာဆိုရင်ဟိုပထမနေ့ကျွန်တော်တို့စစ်ထားမှာ30လောက်လာပြတာပေါ့စေကံဖွင့်ပြီးပြန်ကိုပူတယ်ပေါ့ရိုးရိုးဟိုအေးပတ်လို့ဖြားတဲ့မျိုးဒီတုပ်ပွေးလောက်ဒီလောက်ပဲရှိတာ
မြမမိုးလေဝသဌာနကတော့မိုးရွာသွန်းမှုတွေနိုင်ငံတော်မှာဆက်ပြီးတော့ရှိနေလေဦးမယ်လို့ပြောထားပါတယ်ဒီတိုင်းဆိုလို့ရှိရင်ရေကြီးမှုတွေပို့ပြီးတော့ဆိုးလာမယ်ရေကြီးမှုကြောင့်ဖြစ်ပေါ်လာမယ်ရောဂါပြန့်ပွားမှုတွေအတွက်လည်းပို့ပြီးတော့ဆိုးရင်လာမယ်သဘောဖြစ်နေပါတယ်